အာသနာတော်နှင့်2558ခုနှစ်ဩဇာတက္ကရာ1359ခုနှစ်ဆယ်ချခုနှစ်ကျန်သူလာပြီကျော်တည့်ရက်2359ခုနှစ်ဇန်နဝါရီလ5ရက်အဘိုးတိုင်းဒေသကြီးပြည်မြို့အမတ်တိအထက်ကကျောက်တိုင်တွင်ဒင်းစင်ကျင်းမှာပြုလုပ်အပ်သည်ရဟူးရန်ဓမ္မသဖြင့်ခန္ဓာနာ၏ ဘဂဝေကိုကြောရှိအားယေရှုရဲ့ပေကကြီးတော်လာခင်မောဇန်တန်စတိုမိသားစုအမတာဓမ္မဒါနာအဖြစ်ဖြင့်ဟောကြားအပ်တော်ချစ်ကြည်ရဲ့နဲ့စီလုံးကြီးရဲ့အကြောင်းတရားတွေဒီကနေ့ညတော်ဘဂဝေခန္ဓာကိုရှေဘုန်းတော်တခင်ရှင်တော်ကြဖရာ၏မဟာကရုဏာကိုအာယုံပြုဟာတိချုဖတ်ဆိုအပ်တော် ဝန္ဒနာပနာမအာမိတကာထာကိုယေရှုပူဇော်ခြင်းဖြင့်စံတင်ရအောင်။ယောဂကံဂောတိဟိပိယပမေယံကာလံကရုဏောတိတုကရာမိခေရံကတုံလောကဟိတယာနာထောနမောမာကရုဏိကတတ္တ ယောနာထုံးဝိနေယမြားစွာသတ္တဝါဤချမ်းသာစေပါလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမိညာအချင်းရှင်တော်မြတ်ဖျားသည်ကပ္ပကောတိဟိပိဂရေကဘာအရေးအတွက်သင်္ချာလို့ဖြစ်တော်လဲအဘယ်မယံဤတွေ့တိုင်းတာဖော်ပြခြင်းမှာမစွမ်းနိုင်ပါသော ကာလလေးအသင်ချေသိနေကမှာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးမှာအတိတုကေရဏိဥ္ဇာအသက်ချင်းလက်အင်းမှာမိတ္တကြီးမာသမီးတာလင်တထသမီးဆွေညီဟုချက်တိထားဝဲငါတို့အစုအလုံးခဲ့ရသောမူတို့ကို ကရုဏာတော်ဘုရားဖြစ်ရန်ဤတန်ကြိုးကိုအားထုတ်တော်မူရသည်ဖြစ်၍ခေရံလက်ချင်းမျက်နှာအသက်ဆုံးလည်းနှလုံးစိတ်ဝံကိုယ်တော်ဤပင်မခြင်းသို့ကတောဘဝတဏ္ဍာချိန်ခံများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတောတတဝညာယဝေသာကဲ့သို့တနာချိန်ခြင်းသောကရုဏာရှင်ဖြစ်တော်မူသော တဏ္ဍနာတသဝိနည်းယမြာစွာတတဝါဤချမ်းသာစေပါလိုလာတောင်းတကုန်မောင်းခါသဖြင့်နာထမြညာထုရှင်တော်မြတ်ဖရာအားဓမ္မယုတိပြောင်းပြောင်းမံကိုလျော်၍ကရောယုအကျိုးရှိကိုခြင်းသည် အတုကဝတုစင်စစ်မသွေဖြစ်ပါစေတည်းအာမင်အာမင်ချစ်ကြည်ရဲ့စီလုံးညီညွတ်ရေးဘုရားဘာသာဝင်ဖြစ်ကြတဲ့မြန်မာနိုင်ငံလူနိုင်ငံသားများ ရသော်ဘုရားရဲ့အဆုံးအမကိုရရှိဖို့အတွက်ဘုရားကိုကိုယ်ပဲစိတ်ကပ်ကြတယ်မိမိတို့ကိုယ်ပဲစိတ်ကပ်တဲ့ရသော်ဘုရားရဲ့အဆုံးအမလေးထဲမှာဆိုရင်တုံးနဲ့တုံးဘုန်းကြီးရေးဆိုတာမပါဘူးတုံးနဲ့တုံးချစ်ခြင်းရေးအပြန်အလှန်လေးစားရေးဆိုတာတွေကိုဒါလေး ရသော်ဘုရားဟောကြားဆုံးမဖြစ်စီလုံးညီညွတ်ရေးဆိုတာကိုအဓိကထားပြီးတော့ဟောကြားလိုက်တယ်တရားတော်ကဘယ်ကိစ္စမှာပဲဖြစ်ဖြစ်မညီမညွတ်နဲ့အုပ်စုဖွဲ့ပြားတဲ့အနေထားမျိုးကိုရသော်ဘုရားနှစ်သက်ပြန်လို့တော်မူတာမဟုတ်ဘူးဒါကြောင့်ဘုရားဘာသာဝင်သူတော်စင်နေနေနဲ့ချစ်ကြည်ရေးနဲ့ စီလုံးညီညွတ်ရေးဆိုတာဟာတကယ်မြတ်စွာဘုရားရဲ့အဆုံးအမတရားပဲဖြစ်တယ်။စုပေါင်းပြီးတော့နေထိုင်ကြတဲ့အခါမြတ်စွာဘုရားကစီလုံးညီညွတ်မှုကိုအားပေးတယ်။ လူနဲ့လူချစ်ခင်မှုကိုအားပေးမိမိရဲ့ဒီတာဝကသံဃာများဆိုရင်ဒီဒီကိစ္စလုံးလို့သမက်ကလို့ဆိုရင်ညီညွတ်တဲ့လူမျိုးဖြစ်ဖို့ညီညွတ်ဖို့အတွက်ဦးစားပေးပြီးတော့ဆုံးမဩဝါဒပေးတာဖြစ်ညီညွတ်ရမယ်တရားဥပဒေအတိုင်းဖြစ်ရတရားနိမန်တိုင်းဆောင်ရတာနဲ့ညီညွတ်မှုဆိုတဲ့ဒီတစ်ခုကိုရက်ဆောင်ရအောင်အလေးကလူပြုပြီးတော့ဆုံးမဩဝါဒပေးရဖြစ်တယ်။တပိတာဝကယဟန်နေတာမကရက်ဆောင်ရအောင်ကိုယ်ဝယ်ရှိကြတဲ့ဥပါဒကဥပါဒိကညီလူမဆုံးရဘုရားရဲ့ဝိတာဝကတွေဒုနဲ့ဒုချစ်ကြည်ရေးစီလုံးညီညွတ်ရေးဆိုတာရှိရလုံးနဲ့တူချစ်ကြည်ပြီးစီလုံးညီညွတ်နေမှထူးခြားတဲ့အသိဉာဏ်လေးရရှိအောင်ကြိုးစားအထောက်နိုင်ဖြစ်ပြီလောကကြီးမှာချစ်ကြည်ရေးပြက်ပြားသွားမယ်စီလုံးညီညွတ်မှုပြက်ပြားသွားမယ်ဆိုအကျိုးမဲ့ကိုဖြစ်စေတဲ့ဘေးရန်အန္တရာယ်ကြာရောက်လာပြီးတော့ဒုက္ခတွေမျိုးစုံနဲ့ကြုံတွေ့ရတာသစ္စာပြားရခင်ဘုရားများသာရကသောမြောင်များစွာနဲ့သာရကတွေမှာဟောပြောဆုံးမထားတာဒုတိုင်းဒုတိုင်းလေ့လာပြီးတော့သိရှိနိုင်ရသမေခနံဒီသမေခရတောသမေဒသမေခကရဏေဝါစံပါတိတသစ္စာပြားကိုရောမြတ်ကိုတိုင်းကိုကသမေကနန္ဒီညီညွတ်ထံကိုကြိုက်တယ်။သမေကလည်းတော့ညီညွတ်မှုနဲ့ပြောင်းပွေတယ်။သမေကကရဏေဝါစံပါတိတ။ညီညွတ်မှုကိုဖြစ်စေတတ်တဲ့စဘာမျိုးကိုလားမိတ်ကြတော်မူလို့ရှိဖြစ်တယ်။ဒါကြောင့်မို့လို့ညီညွတ်ချင်းရဲ့အနစ်တာကရသော်ဗျာနဲ့ဂိဟူတော်ဗျာအဓိကထားပြီးတော့ဆုံးမဩဝါဒဒုက္ခတံဃတသမေခိသမေကံတပောတုဘောဆိုဓမ္မဗရမနာရဲ့ဒီဆုံးမသေသနာတော်လေးဓမ္မနိုင်ငံသူနိုင်ငံသားတွေအမှတ်ရစေဖို့ဒုက္ခတံဃတသမေခိဆိုတာအဖွဲ့အစည်းတရားရဲ့ညီညွတ်မှုသနာဒုက္ခကိုရစေနိုင်တယ်လို့ဒီလိုဆိုလို့သမေကတံတပောတုခောညီညွတ်တဲ့ပုဂ္ဂိုလ်ရဲ့လုံဆောင်မှုတွေကျိုးပန်းအထွတ်မှုတွေကသနာဒုက္ခကိုခေါ်ဆောင်နိုင်တယ်လို့ရသော်ဗျာဟာအတိအမင်းအခုလိုမိမိကိုယ်ဝန်ရှိကြတဲ့တတိတာဝန်တော်ရဲ့အကျိုးရုပ်ကိုတောင်းတပြီးတော့ဆုံးမဩဝါဒပေးတာသို့တော်လောကလူသားတွေကချစ်ကြည်မှုရှိကြလားညီညွတ်မှုရောရှိကြလားလို့ကြည့်လိုက်တယ်ဆိုလို့ရှိရင်လောကလူသားတွေရဲ့အနေအထားတစ်ခုဟာချစ်ကြည်မှုတွေဆိုတာရှားပါတဲ့အရာတစ်ခုဖြစ်တယ်စီလုံးညီညွတ်မှုဆိုတာလည်းရှားပါတဲ့အနေအထားတစ်ခုဖြစ်တယ်အဲ့လိုဖြစ်ရခြင်းအကြောင်းဟာလည်းအကြောင်းပဲဖြစ်နေတာမဟုတ်ဘူးလူရဲ့စိတ်မှာနှိတွေ့ပြီးတော့ဖြစ်ပေါ်နေတဲ့ကောဓာတို့ဥပါနာဟတို့စတဲ့ဝိဝါဒမူလတရားတွေလူရဲ့ယဉ်တဲ့နှလုံးထဲမှာကိန်းအောင်နေဒေါသကြီးတယ်ဆံညှို့ဖဲရတဲ့တိမတ်ထားတဲ့မအလဲကြတိစေပဲဆိုစိတ်ဆိုးလွယ်တယ်တိမှတ်ထားတတ်တယ်အဲ့ဒီအချက်တွေဟာညီညွတ်မှုကိုပြပြစေတတ်တဲ့အချက်တွေပဲဖြစ်မယ်ခါမယ်ပလာသဒုကျေစုဒုဆိုတာကိုအတိမတ်မပြုတ်ပလာသဘယ်သူပဲဖြစ်ဖြစ်ကိုယ်တည်းသာတယ်လို့မသတ်မှတ်ဘူးဘလောက်ပဲตาလဲပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နဲ့ဓာတ်လူဆွဲချထားတယ်အဲ့ဒီလိုသူ့ရဲ့စိတ်အခြေအနေတွေဟာညီညွတ်မှုကိုပြပြစေတော့ ဖြစ်တည်မှုပြပြစေတယ်။အဲ့ဒီညီညွတ်မှုနဲ့ဖြစ်တည်မှုကိုပြပြစေတတ်တဲ့လူတွေရဲ့ရင်ထဲမှာဖြစ်တဲ့အဆိုးတရားတွေကိုမဖယ်ရှားနိုင်ကြဘူးကာလပတ်လို့။ဘောဂလူသားတွေရဲ့အတိုင်းအဝိုင်းလူတွေရဲ့ society ကဘယ်တော့မှညီညွတ်ကြအောင်မလုပ်မညီညွတ်ခြင်းကြောင့်ဖြစ်ပေါ်လာတဲ့ဘေးရန္တရာယ်တွေဟာလည်းဘယ်တော့မှငြိမ်းချမ်းမှာမဟုတ်ဘူး။ဒါကြောင့်မို့မြတ်စွာဘုရားတကယ်ကိုရောမြတ်ရဲ့အဆုံးအမကိုလေးစားလိုက်တာသောအဖြစ်ဒီလိုတဏ္ဍာမရှိတဲ့ရှိလိုက်တဲ့အရင်ချင်းတွေမရှိရတဲ့အခြေအနေဆိုးတွေရှိတဲ့ရှိလိုက်တာတွေကိုရှိအောင်လုပ်ပြီးတော့မရှိရတဲ့စိတ်ရဲ့အငြိအကျေးတွေကိုတော်လာဖယ်ရှားပြပတာလေဖြစ်တည်ရတဲ့ညီညွတ်စီလုံးညီညွတ်ရေးဆိုတာဖြစ်ပေါ်လာမှာဖြစ်တယ်။ယူနယ်တစ်ခုပဲဖြစ်စေ၊တစ်ခုပဲဖြစ်စေ၊ရက်ွက်တစ်ခုပဲဖြစ်စေ၊ခရိုင်တစ်ခုပဲဖြစ်စေ၊နိုင်ညီညွတ်ဖို့ကတော့အရေးကြီးတယ်။အထူးသဖြင့်လောကမှာအသေးဆုံးsociety လို့ဆိုရမယ်မိသားစုအတွင်းမှာတောင်မှပဲချစ်ကြည်ရေးနဲ့ညီညွတ်မှုပြပြနေတတ်သေးတယ်ပေါ့မိသားစုညီညွတ်မှရက်ွက်ပြီးချင်းရွာတို့ညီညွတ်နိုင်မှာဖြစ်တယ်ရက်ွက်ချင်းရွာညီညွတ်မှမြို့နယ်တွေညီညွတ်နိုင်မှာဖြစ်တယ်မြို့နယ်တွေညီညွတ်မှခရိုင်ဆိုတာညီညွတ်မှာဖြစ်တယ်ခရိုင်ညီညွတ်မှတိုင်းဒေသကြီးတွေညီညွတ်မှာဖြစ်တယ်တိုင်းဒေသကြီးတွေညီညွတ်မှနိုင်ငံတော်ညီညွတ်မှဖြစ်နိုင်ငံတော်ဆိုဒီမှာတိုင်းပြည်ပြည်သားတွေနဲ့ဖွဲ့စည်းထားတဲ့အရာဖြစ်ပြီးအတွက်တိုင်းပြည်ပြည်သားရဲ့စိတ်နှလုံးမှာဖြစ်ပြီးရင်းနဲ့စီလုံးညီညွတ်မှုဆိုတဲ့အခြေအနေကောင်းတွေမပြတ်ပြားစေဖို့ပါအလုံးကိုအရေးကြီးတယ်ဖြစ်ပြီးရင်းနဲ့စီလုံးညီညွတ်ရေးတွေပြတ်ပြားသွားမယ်ဆိုလို့ရှိရင်တော့တတိုင်းပြည်ပြည်လုံးတူတယောက်ထဲသာဒုက္ခရောက်မှာမဟုတ်ပဲနဲ့ဒီတိုင်းတစ်ပြည်လုံးဒုက္ခရောက်သွားနိုင်တယ်။ရသော်ဘုရားတခင်ကိုရောင်များကထူထူသုတ်တန်နေမှာပေါ်ထလာရှိ။ညီညွတ်မှုရဲ့အကျိုးကျေးဇူးဆိုတာကိုလည်းရသော်ဘုရားရှင်းလင်းပြီးတော့ဟောကြားထားတာရှိ။950ဆတ်တွေကိုဖတ်ကြည့်လိုက်။မြမနေငံရဲ့မြမလူမျိုးတွေရဲ့ယဉ်ကျေးမှုဟာစာတကတွေပေါ်မှာမိတည်ပြီးတော့နေဖြစ်တယ်။950ရဲ့သုံးမမှုသုံးတင်ပြတာမှုအောက်မှာမြမလူမျိုးတွေရဲ့ယဉ်ကျေးမှုဟာတည်ဆောက်ထားတာဖြစ်လို့သူ950ဆိုတဲ့ရသော်ဘုရားရဲ့အဆုံးအမစာတကမှာလာတဲ့သင်္ကန်းစာတွေကိုရယူပြီးတော့မိမိတို့ကိုယ်တိုင်ချစ်ကြည်ရေးနဲ့စီလုံးညီညွတ်ရေးဖြစ်အောင်အသီးအသီးကိုယ်တိုင်တည်ဆောက်ကြဖြစ်အဲ့လိုတည်ဆောက်နိုင်မှစီလုံးညီညွတ်မှုဆိုတာရရှိမှာဖြစ်စီလုံးညီညွတ်မှုရရှိမှာလောကအကျိုးတန်တရာအကျိုးကိုင်းကျိုးပြည်ကျိုးဒါတွေကြီးပွားတိုးတက်လာမှာဖြစ်တယ်ဒါကိုမြတ်စွာဘုရားဟောထားတဲ့အတွက်လည်းကြီးမညီညွတ်ဘူးဆိုရင်ဒုက္ခရောက်မယ်ညီညွတ်တယ်ဆိုလို့ရှိရင်ချမ်းသာတွေပူပြီးဘေးရန်အန္တရာယ်တွေကလွတ်မြောက်မယ်950ဆက်ထဲမှာ33မြောက်သမောရမာနဆတ်ဆိုတဲ့ငုံဒီရဲ့ညီညွတ်မှုနဲ့ညီညွတ်မှုပြပြခြင်းအကြောင်းကိုပြောဆောင်ပြန်ဘောကလူသားတွေသင်္ကန်းစာယူဖို့အတွက်ဟောထားတာရှိတယ်အဲ့ဒီမှာငုံအုပ်ကြီးပေါ်မှာပိုက်ကုန်နဲ့လွှမ်းခြုံပြီးတော့မောင်စုတယောက်ကဖမ်းယူဖို့အမြဲတမ်းကြိုးစားနေပိုက်ကုန်နဲ့ပြစ်လိုက်တိုင်းပြစ်လိုက်တိုင်းငုံနေဟာစုပေါင်းညီညာစွာမောင်စုအုပ်ဖမ်းလိုက်တဲ့ပိုက်ကုန်ကြီးကိုတဏီတဲ့တယ်ဆောင်ပြီးတော့စုယုံတွေပေါ်မှာကြပြီးအားလုံးကပြည့်ညှို့ရအောင်ကြိုးစားကြဘယ်တော့ခါပိုက်ကုန်နဲ့ပြစ်လိုက်ပြစ်လိုက်ဘုံဒီရဲ့ညီညွတ်မှုကြောင့်ဘုံစိုးကပိုက်ကွန်တွေဆုံးရှုံးမှုတွေအချိန်ချင်းကြုံရငုံနေရတဲ့ညီညွတ်မှုကြောင့်အသက်ဘေးကအငြင်းလုံးမြောက်ပြီးတော့နေကြ အဲ့လိုနဲ့ရက်ရှိကြာပြီဖြစ်အောင်ဘုန်းကြီးရဲ့ညဉ့်ညွတ်မှုညဉ့်ညွတ်မှုစီလုံးမှုကဘုံဆိုးရဲ့အလေရကတာဝဲပေးချနိုင်တယ်ပေါ့အဲ့ဒီအခါမှာဘုံဆိုးကလည်းဆွဲကောင်းတယ်သူပြောတဲ့စကားလေးကိုကြည့်တာသူကမပြောဘူးတမ္မောဒမာနာကိစ္ဆန္တိသာလမာဒာယပခိတောဒီငုံတွေကညညွတ်နေတော့တာပိုက်ကုံကိုသယ်ဆောင်ပြီးတော့ပြန်တန်းကြတာတဲ့ယဇာတိဝိဝရိတန္တိတရာအိဟိတိမေဝတံအေးတစ်ချိန်မှာတကောင်နဲ့တကောင်အစင်မပြေဖြစ်ပြီးတော့စကားများလာကြရင်တော့ငါအလိုချအာလုံးဖြစ်ကြမှာမဟုတ်ဆိုးရဲ့ပြောသိချက်ညညွတ်နေတဲ့များတော့ပိုက်ကုံကိုပြန်ဆောင်ပြီးတော့ပြန်သွားကြအောင်မှဖြစ်တယ်။မညင်ညွတ်တော့ဘူးဆိုတဲ့အချိန်ကျတော့ငါလည်းတွင်သစင်းကြရမှာပဲ။မညင်ညွတ်တဲ့အချိန်ရောက်ပြီဖြစ်အောင်မိုးဆိုးဆွဲကောင်းကောင်းနဲ့စောင့်။အေး။တညီတဲ့စီတော့ညင်ညွတ်စွာဆောင်ရွက်နေကြတဲ့အခါမှာဘုန်းကြီးကတရားသံမှုကိုရကြ။တရက်ကျတော့ဘာဖြစ်တယ်လို့ဆိုတော့မောင်နေတကောင်နဲ့တော့ချင်းချင်းအချင်းဒီတစ်ခုဖြစ်ပေါ်လာပဲမတော်တဆငုံတကောင်ကငုံတကောင်ရဲ့ခေါင်းပေါ်ကိုတက်နေမိတက်နေမိရကလေးမကျေနပ်ဖြစ်မကျေမနပ်ဖြစ်လာရတယ်ငုံတကောင်စကားပြောတယ်သူ့မိတ်ဆွေကိုမိတ်ဆွေဆိုတဲ့ဂျန်နဲ့ငုံနေရတယ်ပါဝင်လာကြတယ်ဒီကလွန်နေဘယ်ဝါကလွန်နေတဲ့စကားပြောတော့ဖြစ်စကားများလာကြဟာချင်းချင်းစိတ်ဝမ်းနေကွဲပြားလာကြဒီကောင်းတကောင်းထိုးလို့စိတ်လို့ညွတ်တဲ့စိတ်ဓာတ်တွေယိုယွင်းလာတဲ့အချိန်အပိုက်ကုံကိုမြောက်ပြစ်လိုက်တဲ့အခါဘောကြီးဟာမကြည်မနှက်ဖြစ်နေလို့တော်တူညီညွတ်မှုမရှိကြပြားလာတဲ့အခါကျိုးစားအထောက်ကြရမယ်အစားသူကခိုးတယ်ငါကခိုးတယ်သူကျိုးစားမယ်ငါကျိုးစားမယ်တော်တူငါ့ကိုမထိနဲ့ငါထိရင်မခံဘူးဆိုပြီးတကောင်းတကောင်းစကားများနေကြတဲ့အချိန်မုံဆိုးကပိုက်ကွန်ကျိုးဆွဲပြီးတော့ယူလိုက်တဲ့အခါမုံနေအားလုံးဘုဆိုးလက်တွေကြဆင်းသွားတာဆန္ဒမဲ့ပေရကံမညင်ညွတ်မှုကြောင့်ရရှိလာတဲ့ဒုက္ခညင်ညွတ်မှုကြောင့်လွတ်မြောက်သွားရတဲ့ချမ်းသာဒုက္ခရရှိခဲ့ကြပါလေမညင်ညွတ်မှုဖြစ်ပေါ်လာတဲ့စိတ်လုံးညင်ညွတ်မှုပြပြန်းသွားလို့ရှိရင်အခုလိုဒုက္ခရောက်သွားတယ်ဆိုတာတာရကသင်္ကန်းဆံယူဖို့တာရကပြတယ်နေတယ်ပြောဆောင်ရဘောကျေစွမ်းတယ်ဒါကိစ္စမှာပဲလုံးလို့အသင်းအဖွဲ့တစ်ခုမှာပဲဖြစ်ဖြစ်နိုင်ငံကိစ္စဆောင်ရတဲ့အခါမှာပဲဖြစ်ဖြစ်ဘာသာရေးကိစ္စဆောင်ရတဲ့အခါမှာပဲဖြစ်ဖြစ်ညီညွတ်မှုဆိုအလုံးကိုအရေးကြီးတယ်ဒုစရတူတယောက်တည်းလုံးလို့ရတဲ့အရာမဟုတ်ဘူးလူဆိုတာဆိုဆိုင်ယတီလို့ဆိုတဲ့အသင်းအဖွဲ့နဲ့နေတတ်တဲ့အမျိုးအစားဖြစ်ပြီးပဲ။အလုံးစုံညီညွတ်မှုဖြင့်ဆောင်ရွက်ကြဖြစ်။အဲ့ဒါလိုညီညွတ်မှုဖြင့်ဆောင်ရွက်ရမယ့်ကိစ္စ၊ရှင်ယူမှုနဲ့ဆောင်ရွက်ရမယ့်အစား။တူတူချင်းများပြီးတော့ကွဲပြားစကားများနေကြမယ်။ကွဲပြားနေကြမယ်။မုန်းနှီးမှုတွေလက်ခံနေကြမယ်ဆိုလို့ရှိရင်တော့တယောက်တည်းဒုက္ခရောက်မှာမဟုတ်ဘူး။အားလုံးဒုက္ခရောက်မှာခန္ဓာကဘုံနေအချုပ်အချင်းများပြီးတော့ဒုနဲ့ဒုမတဲ့တာဘုံအားလုံးရဲ့သိဆုံးမှုကိုဖြစ်ပေါ်စေထို့တူပဲလူမျိုးတစ်မျိုးမှာညီညွတ်မှုစိတ်ဆံမှုမရှိဘူးဆိုတာနဲ့တကယ်နဲ့အားလုံးကဒုက္ခရောက်မှာဒါကြောင့်မို့ညီညွတ်ချင်းဆိုတာကလည်းပဲအကြောင်းမဲ့ညီညွတ်တာမဟုတ်ဘူးချစ်ကြည်ရေးဆိုတာလည်းအကြောင်းမဲ့ချစ်ကြည်ရေးဖြစ်တာမဟုတ်ဘူး စီလုံးညီညွတ်မှုဆိုတာလည်းအကြောင်းပဲဖြစ်ပေါ်လာတာဟုတ်ဘူးချစ်ကြည်ဖို့စီလုံးညီညွတ်ဖို့ဆိုတာကိုမြတ်စွာဘုရားတခင်ကိုရောမြတ်ကအင်္ဂုတ္တရနိကေတံပါရမီယတုတ်တံဖြစ်အဓိကယဟန်လေးကိုသုံးမဩဝါဒပေးခဲ့တာဖြစ်တယ်သူသုံးမဩဝါဒပေးတဲ့အတိုင်မြတ်စွာဘုရားရဲ့ဒေသနာတော်မှာစတုပရိသသာဒါရဏဘဂဝတောဒေသနာလို့ဆိုရတယ်မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေဟာယဟန်လေးနဲ့တော့သက်ဆိုင်တာမဟုတ်ခဲ့တဲ့ရသရာကိုဝင်ရှိကြတဲ့ဥပဒကားတွေဥပဒိကမာတွေဘုရားဗဒဝင်သူလူစင်းတွေအားလုံးနဲ့သက်ဆိုင်အားလုံးလိုက်နာဆောင်ရွက်ဖို့ရသရာဟောကြားခြင်းဆုံးမခြင်းမှာဖြစ်ပေကုန်အဲ့ဒီတာရဏိယတုတ်တံလိလသုံးသပ်ပြီးတော့ရှိတယ်ဒီတာရဏိယတုတ်တံတိုင်းချင့်ချက်ကြုတ်ကိုအထောက်ပဲဆိုလို့ရှိရင်ချစ်ကြည်မှုလည်းဖြစ်ပေါ်လာမှာဖြစ်တယ်စီလုံးညီညွတ်မှုလည်းဖြစ်ပေါ်လာဖြစ်တယ်အဲ့ဒီလိုဖြစ်ပေါ်လာဖို့မြတ်စွာဘုရားအရင်ချင်းနဲ့ပတ်သက်ပြီးချစ်တည်ရေးနဲ့စီလုံးညီညွတ်ရေးဆိုတာအကြောင်းမဲ့ဖြစ်ပေါ်လာတာမဟုတ်ဘူးလူတွေတဏ္ဍာမှာရှိတဲ့ရှိတတ်တဲ့အခြေအနေကောင်း6မျိုးနဲ့ပြည့်စုံအောင်ကြိုးစားအထောက်အပံ့မယ်အဲ့ဒီ6မျိုးတိုင်းကျင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်ချစ်ကြည်ရေးနဲ့ဖြစ်ပေါ်လာမှာဖြစ်တယ်စီလုံးညီညွတ်ရေးနဲ့ဖြစ်ပေါ်လာမှာဖြစ်တယ်ဖြစ်လက်ဆောင်များရဲ့စကားတော်အတိုင်းမှတ်သားနိုင်ကြမယ်ဆိုလို့ရှိရင်လက်ဆောင်များကယန္တေကိုဥတည်ပြီးတော့သုံးမဩဝါဒပေးတယ်စာယိပေဘိက္ခုဝိဓမ္မပါရမီယယဟန်တို့ဒီအရေးချင်း6မျိုးမှာပါရမီယအမြဲတမ်းမှတ်ရပြီးတော့နေချဖို့တို့အတူချစ်ကြည်ရင်းနဲ့စီလုံးညီညွတ်မှုဖြစ်ပေါ်စေဖို့အတွက်ဒီအချက်6ချက်ကိုထာဝရမှတ်သားပြီးအမြဲတမ်းတတိယထားကြဖို့ရင်းနဲ့နှလုံးထဲမှာမှတ်သားထားကြဖို့ဆိုပြီးပါရမီယအမြဲတမ်းတတိယနေရာနဲ့အချက်တွေဒီအချက်တွေမိမိတို့ရဲ့တဏ္ဍမှာပြည့်စုံအောင်ကြိုးစားအထောက်ဖို့အမြဲတမ်းတတိယထားအဲ့ဒီအခြေအနေအချက်6ခုကပိယကရဏတုံးတဲ့လူချစ်ချင်မှုကိုလည်းဖြစ်ပေါ်စေတယ်ဂရုကရဏတုံးတဲ့လူအလေးထားမှုကိုလည်းဖြစ်ပေါ်စေချစ်ကြည်မှုအလေးထားမှုဆိုတာသိအရေးကြီးတယ်အလေးမထားဘူးဆိုတာတုံးတဲ့တူစီလုံးမှုပြည့်ပြည့်ချင်းအကြောင်းတစ်ခုဖြစ်ချစ်ခင်ခြင်းဆိုတဲ့မေတ္တာတရားမပြတ်အောင်နေရမယ်တုံးတဲ့တူလေးစားမှုဆိုတာရှိအလေးထားမှုဆိုတာရှိလေးစားမှုဆိုတာအင်တန်မှအရေးကြီးရသဗျာကိဗိဒသုတ္တမှာဆိုဘောတိဟောထားလို့ဆိုအလေးထားမှုပြည့်ပြည့်သွားလို့ရှိရင်သာသနာတော်ပွေသွားနိုင်တယ်လို့ပြောဆိုဘုရားဘောအလေးထားမှုတရားနဲ့ပတ်သက်ပြီးအလေးထားမှုသံဃာနဲ့ပတ်သက်ပြီးအလေးထားမှုကိုချင်ရမယ်ကိုချင်တရားနဲ့ပတ်သက်ပြီးအလေးထားမှုမမေ့မလျော့နေထိုင်မှုနဲ့ပတ်သက်ပြီးအလေးထားမှုပဋိသင်္ဍာရဆိုတဲ့တုံးနဲ့တူညီညွတ်ပြောဆိုဆက်ဆံမှုတွေပေါ်မှာအလေးထားမှုဆိုဘလုံးကိုအရေးကြီးပါအဲ့ဒီလိုအလေးထားမှုဘာရဝလို့ဒီလိုဆိုအဲ့တော့ဘာရဝရဲ့အဓိပ္ပာယ်ကိုကြည့်မယ်ဆိုရင်လေးစားတယ်ဆိုတာနဲ့အလေးထားတာပွဲပြားချမ်းသာမှုတွေအနည်းငယ်ရှိလေးစားတယ်ယူသေးတယ်လေးစားတယ်ဆိုတဲ့စကားအလေးအနက်ထားတယ်ဆိုတဲ့စကားအဲ့ဒီနှစ်ခုဟာအလေးငယ်ကွဲပြားခြားနာတော့လည်းပဲနှစ်ခုစလုံးမှာစိတ်ထဲမှာညံ့ညံ့လို့ထားခြင်းကိုဆိုလို့ရဖြစ် ဥပမာမဲ့တရားကိုအလေးထားတယ်ဆိုတာနားကိုနားနားဆိုင်ပြီးတော့တရားနာတရားကိုအလေးထားတယ်လို့တရားဝဲလာပြီးစကားတူတူပြောရင်အလေးမထားဘူးဆိုတဲ့အသေးပဲတယ်လီဖုန်းပြောနေရင်လည်းအလေးမထားဘူးဆိုတဲ့အသေးပဲအဲ့ဒါကြောင့်မလို့အလေးထားမှုဆိုတာရှိရတရားကိုအလေးထားတယ်ဆိုတာတရားပွဲမှာတရားနာနေတဲ့အချိန်မှာစကားပြောတာကိုတယ်လီဖုန်းပြောတာကိုဆိုတာဒီမှာအလေးထားမှုပြပြခြင်းနဲ့ဖြစ်တယ်အဲ့လိုမဟုတ်ဘူးတကယ်ကိုအလေးနဲ့ထားအလေးနဲ့ထားတာကိုပဲဃာရဝလို့ဒီလိုဆိုလို့ဘေးယူသေးတယ်ဆိုတာကြောက်ရွံ့တယ်ဆိုတဲ့အဓိပ္ပာယ်မျိုးယူဆနေကြသလားမသိဘူးလေးစားတဲ့ယူသေးတယ်ဆိုတာရှစ်ဖို့ဝှချဒူးတုတ်ထိုင်နေတာကိုယူသေးတယ်လေးစားတယ်လို့ဒီလိုထင်အောင်ထင်နေလိမ့်မဟုတ်ဘူးစိတ်แท้ကိုကအလေးထားစိတ်แท้မှာကိုအလေးနဲ့ထားဒီလိုဆိုလို့အဲ့လိုလေးထားမှုကမတမ်းမအရေးကြီးတယ်လို့ဆိုအခုဒီအချက်6ချက်ကိုမြတ်စွာဘုရားကဒီအချက်6ချက်ဟာတဥ္ပတောတဥ္ပောတဥ္ပချစ်ကြည်ရေးကိုလည်းဖြစ်ပေါ်စေနိုင်တယ်အလေးထားမှုကိုလည်းဖြစ်ပေါ်စေနိုင်တယ်လို့ဒီလိုဆိုဒါကြောင့်ပိယကရဏခရုကရဏလေးထားမှုဖြစ်စေအဲ့ဒီလိုသာဝရစိတ်ထဲမှာမှတ်သားပြီးတော့လူရဲ့စိတ်တွေမေတ္တာကိုဖြစ်ပေါ်စေအလေးနဲ့ထားမှုကိုဖြစ်ပေါ်စေအဲ့ဒီဖြစ်ပေါ်စေတဲ့တရား6မျိုးမှာအချင်းလေးအချက်6ချက်ဘယ်လိုအကျိုးတွေကိုဖြစ်ပေါ်စေနိုင်တယ်လဲလို့ဆိုလို့ရှိတယ်။သင်္ခါဟာယတဇူတဲ့တဝေတဲ့သင်္ခါဟာယစုစည်းဖို့အတွက်တဇူတဲ့ဖြစ်ဖို့အတွက်ဖြစ်ပေါ်တရားတမျိုးကိုပြသွားတာမျိုးမဖြစ်စေဘူးအားလုံးကိုစုစည်းပေးနိုင်တယ်ဒီတရားတွေကအားလုံးကိုစုစည်းပေးနိုင်တယ်ဒီအချက်၆ချက်ကအသင်ဘွယ်ကြီးတစ်ခုလုံးကိုစုစည်းပေးထားတယ်သင်္ခါရစုစည်းသွားဖို့စုစည်းမှုဖြစ်ဖို့အတွက်၆ခုဖြစ်စေတယ်အဝိဝါဒယအချင်းမများဖို့အတွက်တရားတမျိုးပြောပြီးတော့ဒုနဲ့ဒုမတက်ဖြစ်တယ်ဆိုတာဝိဝါဒအဲ့လိုတူနဲ့တူတမျိုးစီပြောပြီးတော့ကွဲလွဲမှုတွေကိုမဖြစ်စေဘူးအဝိဝါဒပရောမအငင်းပွားတာမျိုးမဖြစ်စေဘူးအငင်းပွားမှုကင်းအောင်ဖြစ်ပေါ်စေတယ်ဧကိဘဝယတလုံးတစည်းတည်းကိုဖြစ်ပေါ်စေနိုင်တယ်ဒါဒီအချက်6ချက်ဒီအရေးသွေး6မျိုးကိုလူတိုင်းလူတိုင်းကလိုက်နာကြမယ်ဆိုလို့ရှိရင်အခုလိုsociety တခုအသင်းအဖွဲ့တခုနိုင်ငံတခုစုစုစည်းစည်းနဲ့ချစ်ကြည်ပြည်ပြည်ဝဝစီလုံးညီညွတ်မှုကိုဖြစ်ပေါ်စေနိုင်တယ်လို့လက်ဆောင်ပြန်ဒီလိုဟောရတာအဲ့ဒီမှာစီလုံးညီညွတ်မှုကိုဖြစ်ပေါ်စေရတဲ့အချက်6မျိုးကိုလောကလူသားတွေနဲ့သင်ပြောစွာလိုက်လာဆောင်ရကြမယ်ဆိုရင်ရသော်ဘုရားကမစ်တံကာယကံပစ္စုပတိတံဟောတိသဗ္ဗမစာရိတုအာဝိစီဝရဟောစာဆိုလိုတဲ့အိဗေကသဗ္ဗမစာရိဆိုမိမိနဲ့အတူတကွာတရားကျင့်ဖို့ကျင့်တဲ့သို့မဟုတ်လုံဖို့ကံတဲ့ဒါကိုသဗ္ဗမစာရိကိုအင်္ဂလိပ်လိုပြန်လဲခါကိုလိကလို့ပြန်တယ်ကိုလိကဆိုတာအပေါင်းအသင်းလို့ခေါ်ကိုင်ဘက်တွေကိုကိုလိကလို့ခေါ်တယ်။အဲအကျင့်ပေါ်ကျင့်မဲ့ဘုရားဝိသဆောင်ရဲ့ပေါ်ဆောင်ရဲ့ဖွင့်အတူတကွာသွားဖို့သွားမဲ့ဒါဝန်လာပဲဆိုတာမျိုးအသင်းဖွဲ့ထဲမှာအတူတကွာလို့ခေါ်ကိုင်ဘက်တွေနောက်ဆုံးမြန်မာနိုင်ငံလူနိုင်ငံသားတွေအားလုံးမြန်မာမျိုးပေါ်မှာနေပြီးမြန်မာပြည်တောက်ပြီးမြန်မာနိုင်ငံပေါ်မှာတူညီစွာနေကြတာဆိုအားလုံးကလုံဖို့ကြိုက်ပဲတည်ရှိတယ် ပြောမယ်ဆိုရင်ရှင်ဘောရှင်ဘက်လည်းဟုတ်တယ်သေဘောသေဘက်လည်းဟုတ်တယ်အလုံးကအတူတကွာနေကြတာဖြစ်နေတဲ့အဲ့ဒီအတူတကွာနေကြတဲ့ပုဂ္ဂိုလ်တွေချင်းချင်းနဲ့အလုံးကမေတ္တာကာယကံပစ္စုပ္ပတိတံဟောတယ်မေတ္တာကာယကံကိုခိုင်မာတည်ဆောက်ထားရမယ်လို့အာဝိစေဝအချင်းချင်းရဲ့ရှိပါပဲဖြစ်ဖြစ်ဘောဟောစကိုယ်ရမှာပဲဖြစ်ဖြစ်လောကမှာရှိတမျိုးကိုယ်ရတစ်ဖုံမလုံးအောင်ရှိပါပဲဖြစ်ဖြစ်ကိုယ်ရပဲဖြစ်ဖြစ်ပြောင်းလဲမှုမရှိပဲတိမတ်တည်ငြိမ်တဲ့မေတ္တာကာယကံမျိုးကိုတည်ဆောက်ရမယ်လို့ဒီလိုဆိုတယ်မေတ္တာကာယကံဆိုဒီမှာကိုယ်ရဝိစားဆောင်ကြတဲ့အခါမှာသူကိစ္စကိုကိစ္စမတွက်ခဲနဲ့ကိုမြင်တာကိုလုတ်သွားတာအချင်းချင်းအပြန်မှမေတ္တာကာယကံလို့အချင်းချင်းပြန်လာဆိုလို့မေတ္တာကာယကံလေးလမ်းပေါ်မှာအမိုက်တရားရှိရင်ကောက်သွားတာဒါမေတ္တာကာယကံလို့ခေါ်လို့တဲ့လုတ်ထိုက်တာလေးလုတ်သွားလမ်းပေါ်မှာအနည်းကျုံမဲ့အရာတစ်ခုဖြစ်ပေါ်နေပြီးပြီးစွမ်းဆောင်မှုပေးသွားတယ်ကိုကြီးသွားတာလောကံဆောင်ရဲ့သွားအဲ့ဒါလေးမေတ္တာကာယကံလို့ခေါ်တာ။ဒါမောသွားကြတဲ့ပုဂ္ဂိုလ်တွေခလုံးမထီဆုမချင်းကြပါစေနဲ့ဆိုလို့စိတ်ထက်နဲ့ဒါမောသွားတဲ့သူတွေကနေကင်းဖို့ဆိုတာကိုနဲ့သက်ဆိုင်နေဖြစ်စေမသက်ဆိုင်နေဖြစ်စေကိုမြင်ရင်ကိုလုတ်သွားတယ်ဆိုအလုံးအတွက်မေတ္တာကာယကံလို့ဆိုလို့ပါဝင်ဆောင်ရဲ့သွားပြီးလုံတဲ့လုံထိုက်တာလုတ်သွားမေတ္တာကာယလူကြီးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးတယ်မေတ္တာကံဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုကယ်ပေးတယ်မေတ္တာကံကုညီရဲ့ကိုဆောင်နေတော့မေတ္တာကံမျိုးလို့ရှိအဲ့ဒီမေတ္တာကံလေးအပြန်အမှန်ရှင်းပါပဲဖြစ်ဖြစ်ကြွယ်ရမှာပဲဖြစ်ဖြစ်အခိုင်အမာတည်ဆောက်ထားနိုင်ရမယ်တဲ့အဲ့ဒီလိုတည်ဆောက်ထားခြင်းဆိုတဲ့ဒီအချက်ဟာတာရဏီယတစ်တလုံးမှတ်ထားဖို့ပြာကရဏတဟုတဲ့လူချစ်ခင်မှုကိုဖြစ်ပေါ်စေတတ်တယ်။ကရုကရဏတဟုတဟုအလေးထားမှုကိုဖြစ်ပေါ်စေတတ်တယ်။ညီညွတ်ဖို့ရာအတွက်ဖြစ်ပေါ်လာစေတတ်တယ်။အိတိဘဝယတစုကြီးဖြစ်ဖို့အတွက်ပင်ငါအစူစီးဖို့အတွက်အာဝိဝါဒအငြိမ်းဖို့မဖြစ်ဖို့အတွက်သာမကိညီညွတ်ဖို့အတွက်ဧကီဘာဝတပေါင်းတစည်းတည်းဖြစ်ဖို့အတွက်ညာစွာအထောက်အပံ့ဖြစ်ပါလိမ့်မယ်မေတ္တာကာယကံမှာအလုံးရေးကြည့်ရဲ့ဒီလိုဆိုညာတော်ရင်သူတွေကမေတ္တာဘို့ဟူတော်ရွတ်ဆိုကြပါလေစိတ်အနေထားနဲ့ကာယကံအနေနဲ့မေတ္တာပြည့်နေတာမျိုးတွေဖြစ်တတ်တယ်ကာယကံအနေနဲ့မေတ္တာပြည့်မနေရမေတ္တာမပို့တော့ကာယကံအနေနဲ့မေတ္တာမပြည့်ဘူးကိုကြီးစားရှင်ကိုကြီးရဲ့လုံးစရာရှိရင်လွတ်သွားမခိုးမကပ်ကိုတောင်ဝန်တို့သတ်မှတ်ပြီးတော့လွတ်သွားမေတ္တာပဲအများကိုအကျိုးဖြစ်မဲ့လို့ဆိုရင်ကိုကြီးလည်းတော့လုံးကပေးဒါတွေကိုမေတ္တာပဲကလို့ခေါ်တယ်အဲ့ဒီမေတ္တာပဲကရှိနေတဲ့များကာလပတ်လုံးကလုံးတစည်းနဲ့ချစ်ချင်းရင်းနှီးပြီးတော့ညီညွတ်စုစည်းခြင်းဆိုဖြစ်ပေါ်လာမှာလေဖြစ်ချင်းကြီးရေခိုင်မာပြီးစီလုံးညီညွတ်မှုကိုဖြစ်ပေါ်စေတာဖြစ်လောကလူသားတွေမှာစီလုံးညီညွတ်မှုရှိတာကောင်းတယ်ဆိုတာတော့သိချဘယ်လိုလုပ်ပြီးစီလုံးညီညွတ်ရမလဲဆိုတာကြတော့မြတ်စွာဘုရားဟောတဲ့အတိုင်းမှပါကြ Unity is strength ဆိုတဲ့စကားလုံးရှိ Unity ဆိုတဲ့စီလုံးညီညွတ်မှုက strength ဆိုတာအဲအားတခုပဲလို့ပြောတော့ပြောကြတာလေသို့သော် unity မဖြစ်ဘဲနဲ့ diversity တွေဖြစ်ဖြစ်နေကြတယ်ကိုနာကွဲသွားတယ်ဒီနာကွဲသွားတယ်သဘောထားချင်းမတိုက်ဆိုင်ဘူးကွဲလိုက်ကြတယ်အဲ့ဒီလိုကွဲပြင်းမှုတွေဖြစ်ပေါ်မှုဖြစ်ပေါ်နေခြင်းကောင်းတဲ့အမှတ်သားကောင်းတဲ့သင်္ကေတကောင်းတဲ့အခြေအနေမဟုတ်ဘူးဒါကြောင့် unity မဖြစ်ဘဲနဲ့ diversity ဖြစ်ရတယ်လို့ဆိုမေတ္တာကာယကံ၄ခန်းနေလို့လာဖြစ်တယ်လို့သူဆို။ကာယကမေတ္တာမရှိလို့ နောက်တစ်ခုမြတ်စွာဘုရားကဟောတယ်မေတ္တာဝစီကံဒိသုပတိတံဟောတိသာရဏသာတိအာဝိစီဝရဘောသာမေတ္တာဝစီကံဆိုတာကရှေ့မှာတော့အကောင်းပြော၊ဝယ်ရကြတော့အတင်းပြောအဲ့ဒါမျိုးတွေရှိနေမေတ္တာဝစီကံပြတ်တယ်ရှေ့မှာပဲဖြစ်စေ၊ဝယ်ရမှာပဲဖြစ်စေလောဘောကံမဲ့တွေအတင်းပြောတာမျိုးလုံးအမြဲတမ်းခေါ်ရငင်တာ၊တုံးတာ၊ဆွဲတာကစတတိတစပြောဆိုတဲ့ဆက်ဆံနေဒီမိညီရွယ်ဆိုရင်ညီလေးလို့ခေါ်တယ်အကိုရဲဆိုအကိုခေါ်တယ်အတော်ဆိုအရဲဆိုရင်အတော်လို့ခေါ်စသဖြင့်စီလုံးညီညွတ်မှုကတူတူထားရှေးတော့ကရာဇဝင်တွေကိုဖတ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာမြန်မာဘုရင်တွေဟာလည်းပဲသူ့ဝန်တန်းတွေကိုဘုရင်ကိုယ်တိုင်ကသူ့ဝန်တန်းအမှုတန်းတွေကိုအကိုလို့ခေါ်တယ်ရာဇဝင်ထဲမှာရှိဘယ်နေရာမှာမမသာသာပြောရမလဲလို့ဆိုစကိုင်းစီတူကျော်ချင်းဆိုတဲ့ဘုရင်တစ်ပါးရှိတယ်။အဲဟောမှာဟုတ်ချုပ်။စကိုင်းမှာယူသားပေါ်နဲ့နေခဲ့ဘူးလို့စီတူကျော်ချင်းအဲ့ဒီစီတူကျော်ချင်းဆိုတဲ့ဘုရင်စကိုင်းစီတူကျော်ချင်းဘုရင်ပါ။အဲဟောမှာဘုရင်ဖြစ်တဲ့အခါကျစကိုင်းဘက်မှာရကန်းတယ်မှာတူကသူ့အိမ်မှာစာဦးလို့ဖို့ရေးချင်းတူတဲ့ရွှေအိုးတလုံးရအဲ့လိုရွှေအိုးတလုံးရတဲ့အခါသတင်းကြားတယ်ဘုရင်ရဲ့အမှုတန်းတွေကသွားရောက်ပြီးသိမ်းယူလာပြီးဘုရင်ကြီးကိုဆက်စီကူကျော်ရှင်ဘုရင်စီကိုမျက်နှာလှုပ်ပြီးတော့သွားဆက်ဘုရင်ကပေးတယ်ဒါတရားရတာတော့ရတော့ရကန်းဒီမှာတူအိမ်ထဲမှာအိမ်ဆောင်လို့တွေ့တာတွေ့တာနဲ့ပြေးယူလာလေတယ်လို့ဆိုဘယ်ကြီးကပါပြောတယ်အကိုတို့ယောက်ျားသားတွေပဲလို့ညီကြီးထဲမှာတူးကြည့်ပါလားတူးလို့ရှင်ဦးရနိုင်ပါမလားနေရာတိုင်းတူးဒါသူ့ကံနဲ့သူရဒီထဲကရွှေနည်းနည်းလေးမှမယူနဲ့အာလုံးကိုပြန်ပေးပါလို့ဆိုအဲ့ဒါတူးပြောတဲ့စကားရာဇဝင်ထဲမှာတည်ပင်ရေးချာမရှိဘူး။မန္တရာဇဝင်ကိုဖတ်ကြည့်မယ်ဆိုရင်တွေ့တယ်။အဲဒီမှာသူသုံးထားတဲ့စကားကအကိုတို့ယောက်ျားသားတွေတူးပါလားရမလား။သူကံကကံရှိလို့သာမိမသားတယောက်နေသူရတယ်။အကုန်လုံးပြန်ပေးပါ။ဆိုပြီးတော့ပြန်ပေးခံလိုက်တယ်။အဲဒီလိုတိုင်းသူပြည်သားမေမှုရမ်းပဲဖြစ်စေစကားပြောတဲ့အခါယဉ်ကျေးစွာပြောလို့ရှိတယ်ယဉ်ကျေးကျေးနဲ့တူတူခေါ်တယ်အဲ့ဒီလိုယဉ်ကျေးကျေးနဲ့တူတူပြောဆိုဆက်ဆံတယ်မေတ္တာဝစီကံလို့ခေါ်တယ်အေးမေတ္တာဝစီကံပြက်သွားပြောင်ပြောင်နောက်နောက်တယောက်တယောက်ခေါ်ရင်းကနေပြီးတော့ခေါ်တဲ့အခါတခါတခါကြတော့လူတွေကိုလူရှိသူရှိမှခေါ်ရင်အရှက်ရစေပွေရမှာဆိုရင်ကိစ္စမရှိတော့လည်းပဲလူရှိသူရှိမှအရှက်ရသွားတဲ့အဲ့ဒီလိုအရှက်ရရင်မေတ္တာပြတ်သွားတယ်။ဒါကြောင့်မေတ္တာကိုဝစီကံဆိုတာအမြဲတမ်းတည်ထားပြီးတော့အပြောဆိုဆက်ဆံမှုအရေးကြီးတယ်လို့ဆိုတယ်။ပြောဆိုဆက်ဆံမှုကြောင့်ဒီဥနဲ့ဒီဥချစ်ကြည်ရရရှိပြီးစီလုံးညင်ညွတ်မှုတွေကိုဖြစ်ပေါ်စေနိုင်။မြတ်စွာဘုရားကထောင်းစီအောင်ခေါ်တာ။မေတ္တာဆိုတာဟာချမ်းသာကြပါစေချမ်းသာကြပါစေနဲ့လုံနေရတာမဟုတ်ဘူး။ဒီဥနဲ့ဒီဥဘယ်ခါပဲဖြစ်ဖြစ်ပြင်းပြင်းထန်ထန်ယဉ်ယဉ်ကျေးကျေးပြောဆိုဆက်ဆံမှုမေတ္တာကိုစေခံလို့ခေါ်ဖေဖေမမပြောဆိုရင်ဒုက္ခရောက်မယ်ဆိုရင်မရောက်အောင်တတိပေးပြောဆိုရင်အကြံဉာဏ်လေးပေးတယ်ပညာမတတ်သေးရင်ပညာသင်ပေးတယ်မသိသေးရင်ပြောပေးတယ်လမ်းညွှန်မှုပြုတယ်အဲ့ဒါတွေကမေတ္တာရှိတယ်တရားဟောပေးတာတွေလည်းမေတ္တာရှိတယ်ဆုံးမဩဝါဒပေးတာတွေလည်းမေတ္တာရှိတယ်စာသင်ပေးတာလည်းမေတ္တာရှိတယ် အဲ့ဒီလိုတစ်ဖက်သားအတွက်အကျိုးဖြစ်ထွန်းအောင်လုပ်နေပြုလုပ်တာမှန်တယ်ဗျတစ်ဖက်သားအကျိုးဖြစ်ထွန်းတော့ပြောတာမှန်တယ်ဗျမေတ္တာဝစီကံလို့ခေါ်တယ်တရားဖြစ်ကြောင်းခြင်းဝတ်ထဲမှာလည်းကြည့်မန္နံတခိလသံဝတံဝိဟုနေယပဟာယိတဏ္ဏဆိုစကားပြောရင်ရှင်ကြည်စွာပြောတခိလပြည့်ပြည့်ပြည့်ပြည့်ပြောစကားပြောရင်အဲ့ဒါဘုံကြီးတစ်ခုအဲ့ဒီဘုံကြီးပြပြသွားလို့ရှိရင်အေးအချိန်ပေါင်းများစွာသိခံနိုင်တော့လဲသိခံနိုင်တဲ့အချိန်နဲ့တွေ့သွားလို့ရှိရင်မေတ္တာပြစီလုံးညင်မှုတွေပြပြနေရတယ်။ဒါကြောင့်မို့အမှတ်တမဲ့နေရာတကာတိုင်းရှဲရှဲရလုတ်ပြီးတော့လူတယောက်ကိုမယုံမသိမလေးမစားမပြောသင့်ဘူး။အမြဲတမ်းပဲတလူတစားပြောဆိုဆက်ဆံကြရမှာဖြစ်တယ်။တလူတစားမပြောဝဲနဲ့ကြမ်းရမ်းကြပြနဲ့ပြောဆိုဆက်ဆံပြီးလို့ရှိရင်စိတ်ထဲမှာနာကြီးသွားတယ်လို့မေတ္တာပြည့်သွားတဲ့ဒါကြောင့်မို့ရသဗျာတကယ်ကိုရောမြတ်ကအားလုံးကိုချုံမုံပြီးတော့ကိုယ့်ရဲ့လုံဖို့ကံပဲတည်ပေါ်မှာရှေ့မှာပဲဖြစ်စေ၊ပွဲရမှာပဲဖြစ်စေမေတ္တာဝစီကံကိုခိုင်မာတည်ဆောက်ထားပါလို့ဒီလိုဆိုရမယ်။အဲ့ဒါဟာအများရန်အမှတ်ရထားပြီးတော့ဒီချက်ဟာတုံးတဲ့သူချစ်ချင်ရေးကိုဖြစ်စေတယ်တုံးတဲ့သူအလေးထားမှုကိုဖြစ်စေတယ်စီလုံးညီညွတ်မှုစုစည်းမှုအငြင်းမပွားမှုတွေပေါ်ဆောင်ပေးနိုင်တယ်လို့ရသဖို့ဒီတော့ဟောဖြစ်နောက်တစ်ခုတတိယအချက်တစ်ခုကတော့ပါတယ်ဒါကမှုတွေနဲ့ပတ်သက်လာတဲ့အခါအမှားမရှိဘူးဝစီကံမှုတွေနဲ့ပတ်သက်လာတဲ့အခါအမှားမရှိဘူးဆိုပြီးတော့ကျိုးသားဖြောင်းမှတ်မှုတဲ့စိတ်ကပါမေတ္တာထားနိုင်မှုတဲ့မေတ္တာမနောကံံသစ္ဆုပတိတံဟောတိသဗ္ဗမစာရိတုအဝိစေဝဝဟောသံရှေ့မှာပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်မေတ္တာနဲ့ရှင်သောမနောကံမေတ္တာနဲ့ရှင်တဲ့စိတ်ရဲ့ဖြစ်ပေါ်စေမှုဖြစ်ပေါ်မှုအဲ့ဒါကိုအလေးနဲ့ထားရမှာဖြစ်တယ်လို့ဆိုလို့စိတ်ထဲကလည်းတကယ်ကိုအလေးနဲ့ထားပြီးတော့အရှင်ပြေပါစေခက်ခဲရင်လွတ်မြောက်ပါစေအရှင်မပြေသည်မဖြစ်ပါစေနဲ့အကောင်းတွေတည်းကြီးတွေ့ပါစေဟောအဲ့ဒီလိုပုဂ္ဂိုလ်တစ်ဦးတစ်ယောက်ပေါ်မှာကြည့်ပြီးတော့အရှင်ပြေမှုကိုစိတ်ကစိတ်ရောကိုယ်ရောအားဆိုင်ပြီးတော့သူ့ရဲ့အစဉ်ပြေမှုကိုလိုလားနေတဲ့စိတ်မေတ္တာမနောကံနဲ့ဖြစ်တယ်။ညာတော်အပြင်သဗ္ဗေတ္တအဝေရာဟောတုရွတ်နေချတော့လဲစိတ်အနေထားထဲမှာမေတ္တာရောက်ချင်မှရောက်တတ်တယ်။ဒါကြောင့်မို့မေတ္တာရောက်ဖို့ရာကိုအရေးကြီးတယ်။စာပေရွတ်ချင်ရွတ်မရွတ်ချင်နေတကယ်ကိုစိတ်ထဲမှာမေတ္တာတက်ရောက်နေလို့တော့သဗ္ဗိပတ္တရာတိပတ္တန္တုခန္ဓာတုတ်ထဲမှာပါနေတယ်အလုံးဟာအကောင်းနေနေညီတွေ့ကြပါစေမာကင်စိပပမာရမပဒုထမမကောင်းတာတွေမရောက်ပါစေနဲ့အလုံးအကောင်းနေညီဖြစ်ကြပါအဲ့ဒါမှကောင်းနေနာပရောပရဏိဘုဗေထလူချင်းချင်းလက်ပတ်ချင်းကင်းကြပါစေနေညမေညတဒုက္ခမေစေယလူချင်းချင်းဆင်းရဲစေလို့ချင်းမှကင်းကြပါစေဆိုတာလေတုံးနဲ့တူဒုက္ခပေးလို့မှုတွေမရှိပါစေနဲ့လို့စိတ်ကိုယ်ကသူများကိုအစ်မပြေမဖြစ်စေလို့တဲ့စိတ်ခိုင်မာထားမေတ္တာစိတ်ကိုခိုင်မာထားအဲ့ဒီလိုခိုင်မာထားပြီဆိုလို့ရှင်ဖွယ်စည်းတကူကစူးစီးပြီးသားဖြစ်တော့မယ်စီလုံးညီညွတ်မှုကိုဖြစ်ပေါ်စေမှာဖြစ်တယ်မြတ်စွာဘုရားကအတိအကျဒီလိုဟောပြောဆုံးမှဖြစ်တယ်အဲ့တော့ ਨੇ မေတ္တာနဲ့ပတ်သက်ပြီးတော့ကြည့်မြတ်စွာဘုရားသုံးချက်ကိုဟောပြတယ်မေတ္တာကာယကံရှိရမယ်မေတ္တာဝစီကံထားရမယ်မေတ္တာမနောကံထားရမယ်အဲ့ဒီလိုထားမယ်မှာ ချစ်ကြည်ရေးနဲ့စီလုံးညီညွတ်မှုဆိုတာဖြစ်နိုင်တယ်။ဟန်ဆောင်ပန်းဆောင်နေလို့လို့မရဘူးလို့ပြောလို့ဆိုလို့တကယ်မေတ္တာအစစ်နဲ့ထားဖို့ဟောနောက်တစ်ခုကမလဲလို့ဆိုရေတေနာပါဓမ္မိကဓမ္မကတရားသဖြင့်ရရှိလာတဲ့အခွင့်အရေးတွေရရှိလာတဲ့အရာတွေတရားသဖြင့်ရရှိလာတဲ့ဝိจิตတပဲဖြစ်စေအခွင့်အရေးပဲဖြစ်စေရလာတယ်အဲ့လိုရလာတဲ့အရာတစ်ခုတို့တဲ့ကိုယ့်ရဲ့လုံဖို့ဂိုင်ဘက်တွေအာလုံးနဲ့အပတိဝိပတ္တဘောဟိခွဲခြံခွဲခြံဘလို့ခဲနဲ့သုံးဆွဲတဲ့စိတ်ရှိရတယ်လို့ဆိုတယ်။ဆိုလိုတာကတိုင်းပြည်အနေနဲ့ကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့စီးပွားဥစ္စာတွေမလုံချီးအုပ်လို့တဲ့စိတ်မရှိရ။အလုံးကိုမြတ်မြတ်တာကရရှိလာတဲ့ဟာဝေမျှသုံးဆွဲလို့စိတ်ရှိရ။အလုံးနဲ့သုံးဆွဲလို့အဲ့ဒီမှာအောက်ရသော်ပြားသုံးထားတဲ့စကားလုံးကအပတိဝိပတ္တဘောဓိပတိဝိပတ္တဆိုရင်ခွဲခြားခွဲခြားလောက်တာခွဲခြားခွဲခြားလောက်တာနှစ်မျိုးရှိတယ်မိသားစုအတွင်းမှာလည်းခွဲခြားခွဲခြားလောက်တတ်တာလောက်တတ်ကြတယ်ဘယ်လိုတော့ဆိုရင်ပစ္စည်းကိုခွဲခြားခွဲခြားလောက်တာရှိတယ်လူကိုခွဲခြားခွဲခြားလောက်တာရှိတယ်နှစ်မျိုးရှိလူကိုခွဲခြားခွဲခြားလောက်တဲ့အခါကျတော့သူ့ကိုတော့ပေးမယ်နောက်လူကိုတော့မပေးဘူးဘုသူကိုတော့ပေးမယ်ဘုသူကိုတော့မပေးဘူးလို့ဟောလူကိုအခွင့်အရေးတစ်ခုရရင်ဒီလူမပေးဘူးဘုလူပေးမယ်ဆိုတာခွဲခြားခွဲခြားလုပ်ခြင်းသဘောလေးနောက်တစ်ခါရလာတဲ့ပစ္စည်းကိုဒီပစ္စည်းတော့ပေးမယ်ဘုပစ္စည်းကိုတော့မပေးဘူးဒါပစ္စည်းနဲ့ပတ်သက်ပြီးခွဲခြားခွဲခြားလုပ်ခြင်းနဲ့ဖြစ်တယ်အဲ့ဒါလို့ခွဲခြားခွဲခြားလုပ်တဲ့စိတ်နေသဘောထားတွေမရှိဘဲနဲ့သာဒါရဏဘောဓိအကျိုးတူညီညွစွာသုံးဆွဲနိုင်တဲ့စိတ်ဓာတ်ရှိရမယ်။ဒါအသေးခွဲဆိုဆိုင်ယတီလေးတစ်ခုမိသားစုထဲမှတောင်းပါလေ။ရလာတာကိုခွဲခြားခွဲခြားမိဘတွေကလည်းတစ်ခါတည်းရန်ကြတော့သားသမီးတွေကိုကိုသားသမီးပိုချစ်တယ်ကိုသားသမီးကြတော့မချစ်ဘူးဆိုတော့လေရှစ်တတ်သေးတယ်လေ။ရှစ်တတ်သေးတဲ့အခါကျတော့သူ့တော့ဒါပေးမယ်သူ့လိုတော့မပေးဘူး။အရှင်းနေတယ်ဒီပစ္စည်းကိုပေးမယ်ဒီပစ္စည်းကိုမပေးဘူးဆိုစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်တယ်။အဲကြောင့်သာဓရဏဘောဓိအလုံးတည်ကြည်တဲ့အသုံးပြုတာမျိုးဖြစ်စေရမယ်။ဒါမြတ်စွာဘုရားကအိမ်တမထောင်းစေအောင်သုံးမဩဝါဒပေးပြီးဟောကြားထောင်းဖြစ်တယ်။ဒါကနံပါတ်၄ချက်အခုလိုပစ္စည်းရင်းနဲ့ပတ်သက်ပြီးတော့ရလာတဲ့အခွင့်အရေးတွေရလာတဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့ခွဲခြားခွဲခြားပြုလုပ်တာမရှိဘဲနဲ့ညီညီချူညီမြတ်တသွေးတသားတွေသုံးဆောင်နိုင်တဲ့အနေအထားမျိုးအသုံးပြုနိုင်တဲ့အနေအထားမျိုးရှိရမယ်အဲ့ဒါဟာစီလုံးညီညွတ်ခြင်းရဲ့အကြောင်းပဲနောက်နံပါတ်5အချက်ကမှလည်းလို့ဆိုတီလာနိအခန္ဓာနိအကမ္မတာနိအတ္တဝလာနိအစိတ်ကာနိအကမ္မတာနိအတ္တဝလာနိဘုစိတ်တာနိဝိညုပတ္ထာနိအပရမတ္ထာနိသမာဓိတံဝတ္တိကာနိတသဗျာကမကျိုးမပေါင်းမပြောင်းမကြတဲ့ကိုချစ်လောကလူတွေမှာအနည်းဆုံး၅ပါးတိလာခိန်သိမ်းဆော့ဆော့ထားကြတယ်ကျိုးတယ်လို့ဆိုတာတီလာကျိုးတယ်လို့ဆိုတာအစာပြတ်သွားတာပဲသို့မဟုတ်နောက်ဆုံးတီလာတခုပြတ်သွားတာကျိုးပြတ်တယ်ဒီလိုလေးပဲပေါက်တယ်ဆိုတာဘာဝတီလာမှာအလဲတီလာအလဲကြတဲ့အရာတခုပြတ်သွားကျွလွန်လိုက်တယ်ဒီလိုဟောဆင်းလို့ဥပမာကာမိတုမေသာသာကပြတ်သွားကျန်တဲ့ပါဏာတိပါဒအာရိဏရဏမူလဝါဒသူရဝေရလုံးတော်လဲ။ဒါပေမဲ့မိစ္ဆာစရာပေါက်သွားလို့ရှိရင်ပေါက်တယ်လို့ခေါ်။ အဲ့ဒီလိုပေါ့ခွဲကြဖြစ်လို့ရှိရင်ပျောက်ပဲကြားတယ်အဲ့ဒါမျိုးမဖြစ်ဘဲနဲ့၅ပါးသီလတိက္ကံနေ၅အဖြစ်ဒီသီလပြည့်ပြည့်ဝဝရှိတယ်ဘုစိတ်တာတဏှာရဲ့အခြေကျုံမဖြစ်ဘဲဆိုလိုတာဒီ၅ပါးသီလစောင့်ကြည့်ခြင်းဖြစ်တဏှာအတွေးနဲ့လူချင်းလောဘကိုအခြေခံပြီးတော့လုံထောင်မျိုးမဟုတ်ခဲ့တဲ့တကယ့်ကိုမြင့်မြတ်တဲ့အချင်းတရားကိုကျင့်ကြံကြိုးပုတ်အထောက်တဲ့အနေနဲ့ဖြစ်ရဝေညုပတ္တာနိသူတော်ကောင်းတွေချီးမွမ်းလောက်တဲ့အနေထားမျိုးရှိရသမာဓိတောင်ဝတ္တိကကုသီလကိုတွေးလိုက်တဲ့အခါမှာစိတ်နှလုံးအေးချမ်းပြီးတော့စိတ်နှလုံးတည်ကြည်မှုဖြစ်စင်နိုင်လောက်တဲ့အတိုင်းအတာတို့ရှိကြတာဒီလိုဆိုတာပေါ့နော်ဝိဉ္ဇဉ်လီလာနဲ့ပတ်သက်ပြီးတော့စဉ်းစားကြည့်လိုက်တဲ့အခါဘာဝလီလာမချုံမပေါက်ဘူးဆိုရင်စိတ်ထဲမှာဒေဒီလာမှမချုံမပေါက်ဘူးပြန်ပြီးတော့နှလုံးသွင်းလိုက်တဲ့အခါမှာစိတ်နှလုံးမှာကြည်မြူးတယ်ကြည်မြူးတဲ့စိတ်နှလုံးကဝန္တာမှုဖြစ်စေတယ်ပမောဇ။ဝန္တာမှုဝမ်းမြောက်မှုပမောဇကိုဖြစ်စေပီတိဆိုတာဖြစ်စေပီတိဖြစ်လာလို့ရှိရင်ပတ္တတိဆိုရင်စိတ်နှလုံးငြိမ်းချမ်းမှုဖြစ်စေ။ငြိမ်းချမ်းမှုဖြစ်လာလို့ရှိရင်ဒုက္ခလို့ဆိုရင်ချမ်းသာမှုဖြစ်စေ။ချမ်းသာမှုဖြစ်လာတဲ့အခါကျသမာဓိလို့ဆိုရင်စိတ်တည်ငြိမ်မှုဖြစ်စေ။အဲ့ဒါကိုဆိုလို့ပီရနဲ့ပြည့်စုံလာပြီဆိုလို့ရှိရင်ဝမ်းမြောက်မှုတွေ၊ပမောဇာတွေ၊ပီတိတွေ၊ပတ္တတိတွေ၊ဒုက္ခတွေသမာဓိတွေဆိုတာစင်မဲ့စင်မဲ့ဖြစ်ပေါ်တယ်။အဲ့ဒီလိုသမာဓိဖြစ်ပေါ်စေနိုင်တဲ့ဥချင်းသီလမျိုးဘုဒ္ဓနာမှာရှိရမယ်။အဲ့ဒီလိုသီလမျိုးတွေနဲ့ဒီပြည်ရဲ့လောဘကံနဲ့တင်ဟာတူညီတဲ့သီလရှိကြ။အာလုံအဖွဲ့ဝင်တဲ့အာလုံလောဘကံနဲ့ဒီအာလုံဝေယမှာပဲဖြစ်စေရှိမှာပဲဖြစ်စေကုချင်းတိလာခြင်းတူညီကြတယ်ဆိုလို့ရှိရင်စီလုံးအခြေမကောင်းဘူးဆိုရင်တဝိတူထောက်လာပြီဒီလိုအခြေမကောင်းဘူးကုချင်းတိလာနဲ့ပြည့်စုံမှုလို့ဒီလိုပြောလာတာပြောလာပြီဆိုရင်စီလုံးညီညွတ်ဖို့ကပြပြသွားတယ်ဒါကြောင့်မလို့အားလုံးမှာတညီတဲ့ကုချင်းတိလာနဲ့ပြည့်စုံအောင်ကြိုးစားအထောက်ချင်းမှာလည်းပဲစူးစီးမှုတဲ့ဖြစ်ပေါ်စေတယ်။ညီညွတ်ရေးတို့သစ္စာပြအတူတူ။နံပါတ်6အနေနဲ့ရသော်ပြန်ဇာယံဒိဋ္ဌိအရိယာနေယာနိက။မင်္ဂလာအမြင်တစ်ခုဟာအရှင်းမြင်ပြီးတော့မြင့်မြတ်တဲ့အမြင်တစ်ခုနေယာနိကမင်္ဂလာအမြင်တန်းအလုပ်တစ်ခုကိုဖြစ်ပေါ်စေမှန်ကန်တဲ့အမြင်တန်းဖြစ်ပေါ်မှုအကျိုးဖြစ်ထောင်စေနေရတိတက္ကရတသမ္မာဒုက္ခခယဒီအမြင်ကဆင်းရဲဒုက္ခတွေအဆုံးသတ်ဖို့ဆိုလို့ရှိရင်ဒီအမြင်ကပဲဆင်းရဲဒုက္ခတွေကထုတ်ဆောင်ပြီးတော့ပေးသွားနိုင်တယ်လို့ဆိုတယ်အဲဒီလိုဆင်းရဲဒုက္ခကထုတ်ဆောင်မှုကိုပေးသွားတယ်အမြင်မျိုးနဲ့ပတ်သက်လာလို့အရှင်းမြင်တဲ့အသိဉာဏ်ပေါ့အရှင်းမြင်တဲ့အမြင်အရှင်းမြင်တဲ့အမြင်ဆိုဒီမှာဘုရားမြတ်စွာရဲ့ဆုံးမမှာသောတပတ္တိမေသောတပတ္တိဖို့သဂရဂါမိမေသဂရဂါမိဖို့အနာဂါမိမေအနာဂါမိဖို့အရတ္တမေအရတ္တဖို့လို့ဆိုတဲ့ဘဂဝတ္တရာတရားနဲ့ပတ်သက်တဲ့ဉာဏ်အမြင်တွေဟာအရှင်းမြင်ဆုံးဖြစ်တယ်ဒီလိုသင်ရောက်ကြည့်မယ်ဆိုရင်အယူဆခြင်းအမြင်ချင်းတူညီဖို့လိုအပ်တယ်။ယူဆတဲ့အမြင်တွေမတူဘူးဆိုလို့ရှိရင်မိသားစုထဲမှာတော့တွေးပွဲတတ်တယ်။ဒါကြောင့်အမြင်တွေယူဆတဲ့တထာရူပေဟိဒိဋ္ဌိဟိတထာရူပေဟိဒိဋ္ဌိယတထာရူပါယဒိဋ္ဌိယဒိဋ္ဌိတာမေညဂတောဝိဟရတိတူညီတဲ့အယူဆတူညီတဲ့အမြင်ရှိပြီးတော့ဒေထာရမယ်ရှေ့မှာပဲဖြစ်စေ၊ကိုယ်ရမှာပဲဖြစ်စေ၊လောဘကိုင်မဲ့တဲ့ ဖွဲ့စည်းတွေထဲမှာတူညီတဲ့အမြင်ရှိရမယ်လို့ဆိုအဲ့ဒီတူညီသောအမြင်ရှိမှုမှာစီလုံးမှုတွေအရေးပါတဲ့အကြောင်းတစ်ခုပဲဖြစ်တယ်ဒီလိုဆိုပါအဲ့တော့အားလုံးပေါင်းလိုက်တဲ့အခါ၆ချက်မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကဒါတွေရှိရမယ်ရလာတဲ့ပစ္စည်းဥစ္စာတွေကိုခွဲခြားခွဲခြားမလုပ်ဘဲနဲ့အလိုညီညွတ်မြတ်လို့ခံစားရမယ်။ကိုချင်းတိလာချင်းတူညီရမယ်။အမြင်ချင်းတူညီရမယ်လို့ဆိုလို့အဲ့ဒီလိုဒီအခြေအနေတွေအခြေအနေကောင်းတွေမိမိတန်တော်မှာတစ်ခုဖြစ်စေနှစ်ခုဖြစ်စေအားလုံးပဲဖြစ်စေရှိလာမယ်ဆိုလို့ရှိရင်ဒီအခြေအနေကောင်းတွေဟာပြိယကရဏချစ်ကြည်မှုကိုဖြစ်ပေါ်စေချစ်ကြည်မှုချစ်ကြည်အောင်ပြုလုပ်ပေးတတ်တယ်ကရုကရဏတုံးနဲ့တူလေးထားခြင်းကိုဖြစ်ပေါ်စေတယ်ဒါရင်ကဦးသင်္ဃာယမြေရန်စုစုစည်းစည်းဖြစ်နေဖို့အဝိဝရတုံးနဲ့တူငင်းခုံမှုတွေကျင်းသွားဖို့သာမက္ခိယညီညွတ်နေဖို့အဝိဝရတုံးတဲ့တူငင်းကုန်မှုကင်းပြီးတော့တာမဂိယာညင်ညွတ်နေဘူးဧကိဘာဝတစ်လုံးတစ်စီးတည်းဖြစ်ပေါ်ဆိုတာဒီကိုဖြစ်ပေါ်စေနိုင်တယ်လို့လက်ဆောင်ရတဲ့ကိဘုရောမြတ်ကတာရမီယတုတ်တာဒီလိုခေါ်ကြဆုံးမှာဖြစ်တယ်အေးဘုရားမသာဝင်သူတော်စင်ဇမလူမျိုးတွေဇမနိုင်ငံမှာဆောင်ရွက်လုပ်ကြရတဲ့ကိစ္စတွေနိုင်ငံရေးကိစ္စပဲဖြစ်ဖြစ်စီဝါရေးကိစ္စပဲဖြစ်ဖြစ်ဘာသာရေးကိစ္စပဲဖြစ်ဖြစ်လူမှုရေးကိစ္စပဲဖြစ်ဖြစ်ဘာကိစ္စပဲဖြစ်ဖြစ်အခုပြောခဲ့တဲ့မေတ္တာကာယကံနေမေတ္တာဝစီကံနေမေတ္တာမနောကံနေထားနိုင်မယ်ဆိုရင်ချစ်ကြည်မှုကိုရရှိကြမှာဖြစ်တယ်ပေါ့အခုလိုအလုံးတည်ကြည်တဲ့ရလာတဲ့အချင်းတွေကောင်းဦးခွဲဝေသုံးဆောင်မယ်ကိုချင်းဒီလာအဖြစ်တူညီကြမယ်အမြင်နဲ့အပြည့်တူညီကြမယ်ဆိုလို့ရှိရင်စီလုံးညီညွတ်မှုကိုဖြစ်ပေါ်စေမှာဖြစ်တယ်။ဒါကြောင့်တရားချစ်ခင်ဘုရားရှင်မေတ္တာကောင်းလို့ရဟုတ္တရဲ့အဆုံးအမလေးဟာပိဋကသုံးပုံထဲမှာညောင်များစွာရှိလို့တွေ့တွေ့ရဟုတ္တရဲ့အဆုံးအမကိုသိရှိဖို့အတွက်ရဟုတ္တကိုပို့ဝဲတာဖြစ်ပေါ်ကြတယ်။ရဟုတ္တအဆုံးအမကိုသိရှိနားလည်ပြီးတွေ့တွေ့လိုက်တာကျင့်သုံးခြင်းဖြစ်ဘဝမှာကောင်းမြတ်တဲ့အခြေအနေတွေရရှိကြမှာဖြစ်တဲ့စီလုံးညီညွတ်မှုနဲ့ချစ်ကြည်ရေးဆိုတာကိုရရှိကြပြီးတိုးပွားအကျိုးများအောင်လုပ်နိုင်ကြမှာဖြစ်တဲ့စီးပွားရေးနဲ့တိုးတက်လာမယ်ပညာရေးနဲ့တိုးတက်လာမယ်လူမှုရေးနဲ့တိုးတက်လာမယ်အစစအရာရာတိုးတက်ကောင်းမွန်လာခြင်းဖြစ်မိမိတို့ရဲ့နေထိုင်ရာဒေသနေထိုင်ရာနိုင်ငံတော်ကြီးဟာပြန်ပြိုးတိုးတက်လာမှာဖြစ်တယ်လို့ကိုစီကိုစီယုံကြည်ပြီးတော့ရဟုတ္တရဲ့အဆုံးအမတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း။အာမင်။မေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
သန္တာကြပါစေ
သန္တာကြပါစေ
သတ္တဝါများစွာ
သတ္တဝါများစွာ
သိရန်กว่า
သိရန်กว่า
သန္တာကြပါစေ
သန္တာကြပါစေ
မေတ္တာရေခြင်
းမေတ္တာရေခြင်း
သုံးပါဖြင့
်သုံးပါဖြင့
်သိဉ္ဇံကြပါစေ
သိဉ္ဇံကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
သုံးပါဖြင
့်သုံးပါဖြင့်
ဉာဏ်ကြပါစေဉာဏ်ကြပါစေ
တ
က်စီဇမ္မာ
တက်စီဇမ္မာ
သိချမ်းနာ
သိချမ်းနာ
ဒုယသန္ဒပြေပါစေ
ဒုယသန္ဒပြေပါစေ
တက်စီဇမ္မာ
တက်စီဇမ္မာ
သိချမ်းနာ
သိချမ်းနာ
ဒုယသန္ဒပြေပါစေ
ဒုယသန္ဒပြေပါစေ
ဘောလံကံဒုက္ခပင်ကစားမေတ္တာပုံနေဒုသင်္ကမမနောတရာတိတပိတံဘဝယံဒုသူကတကမေတ္တာပုံနေဒုသင်္ကမ สุบังปุอาเบตาดาหูยาวิวปาวิงเวลาเมเนยาวิเชยุบังสงยาเจียงตาวิตันจุเมอุโดงลงสงยาสังตัดวาด้วยมโนตราดิเมียพิสิณเอจีเบนดิเยเซนพิเตนสิงหลุดิหูโดยเยอายิอด้วยไหนทุกขเป็นอาสาสินทาวระอิญญาจิตาตายาปวนันชนะทุกขดิหูโดกุมุตระจาบันโนติโอลังกาวันตาชินิวมงลูลิยจิตุเวจงทุกขเวญญะมุนิภิเวทุกขนะกาลีอาลีเถโยเสปินจัมปิติริหุโตยะนะโนติปวายันตุกังสวามะเปใจไหลฤทธิจะปาสิกุงติอาเมน